ဒီနေ့2023ခုနှစ်အတွက်ငြိမ်းချမ်းရေးနိုဘယ်ဆုကိုဒေါက်တာနဲ့တာစီနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ OPCW ကိုချီးမြှင့်လိုက်ပါတယ်။ကတလောဆီးရီးယားနိုင်ငံကဒေါက်တာနဲ့တူကိုဖြစ်စည်းလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့ OPCW အဖွဲ့ရဲ့ဒေါက်တာနဲ့တူဖြစ်တဲ့ကျူးပန်းမှုတွေကိုအထိမှတ်ပြုတဲ့အနေနဲ့ချီးမြှင့်တာဖြစ်တဲ့အကြောင်းလဲနော်ဝေနိုင်ငံအော့စလိုမြို့မှာရှိတဲ့နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကကြေညာခဲ့တာပါ။နယ်သာလန်နိုင်ငံသဟိတ်မြို့မှာအခြေစိုက်ထားတဲ့ OPCW အဖွဲ့ကတော့ကမ္ဘာတဝန်းဒေါက်တာနဲ့တူအသုံးပြုမှုတွေကိုဟန်တားနိုင်မှု1998ခုနှစ်ကတည်းကဖွဲ့စည်းထားတာဖြစ်ပါတယ်။နိုင်ငံတကာဥပဒေအရဒေါက်တာနဲ့အသုံးပြုမှုတွေဟာဆက်ဆုပ်စရာလုပ်ရအဖြစ် OPCW အဖွဲ့ရဲ့ဆောင်ရွက်ချက်တွေကတိတိကျကျအတိတ်ပင်ဖွင့်ဆိုနိုင်ခဲ့တယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီရဲ့တောက်ကြနေကြေညာချက်မှာဖော်ပြထားပါတယ်။အခြားသတင်းတွေကလည်းစီးရီးယားနိုင်ငံမှာဒေါက်တာနဲ့တူနဲ့အရသားတွေပေါ်တိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်မျိုးတွေကြောင့်တားမြစ်ထားတဲ့လက်နက်တွေကိုအသုံးမပြုအောင်ကြိုးပမ်းနေကြတဲ့လူရက်တွေကိုအားပေးဖို့လိုတယ်လို့လည်းပြောဆိုခဲ့တာပါ။အဖွဲ့ဝင်တန်းပြေကပံ့ပိုးထားတဲ့ဗန်နံငွေတန်းတရာလောက်နဲ့လက်ပတ်နေတဲ့ OPCW အဖွဲ့ဟာဝန်ထမ်း900လောက်ရှိပြီးနိုင်ငံပေါင်း86နိုင်ငံမှာစုံစမ်းစစ်ဆေးမှုပေါင်း 9,000 ကျော်လုပ်ဆောင်ခဲ့ပြီးဖြစ်ပါတယ်။ဒီနေ့ငင်းချိုင်းနိုဘယ်ဆုကတော့ပါကစ္စတန်နိုင်ငံကအမျိုးသမီးတွေပညာရေးအတွက်လှူရှားနေသူမလာလာယူဆပ်ဇိုင်းကိုချီးမြှင့်လိုက်မယ်လို့မျှော်လင့်နေကြချိန်မှာပဲ OPCW ကရရှိသွားတဲ့အတွက်လည်းအများကအားသင့်ခဲ့ကြပါတယ်။